ဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ16မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲ။ဒီလိုမီဝဲစားတော့ကြတဲ့အခါစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တော်တရှိများရှိဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာတဘာဝတရားများကိုလေးစားခြင်းအကျိုးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်တော်တရှိများရှိအစာအိမ်ကိုဂရုတစိုက်စောင့်ရှောက်ခြင်းဟာအတွေးအမြင်တွေကိုကြည်လင်စေုံသာမကဘူးစိတ်တကိုယ်ကိုလည်းတိုးပွားစေပါတယ်အစာခြေချက်တဲ့အင်္ဂါတွေဟာလည်းပုံမှန်ထက်စောပြီးတော့ပျက်စီးခြင်းမှကာကွယ်ရာရောက်ပါတယ်လူတို့ဟာတတိပညာရှိစွာနဲ့စားခြင်းလေ့လာခြင်းနဲ့အလုပ်လုပ်ခြင်းတွေအပြင်ဖျားသခင်ပေးတဲ့အသိဉာဏ်တွေကိုအလေးထားကြောင်းထင်ရှားစေကြပါတယ်။လူတို့ဟာကျန်းမာရွှင်လန်းခြင်းနဲ့ပြည့်ဝစေကြဖို့ခန္ဓာကိုယ်ကိုအဲ့ဒီလိုအခြေအနေမျိုးဖြစ်အောင်ထိန်းသိမ်းထားဖို့တာဝန်ကျနေကြပါပြီ။မိမိတို့ရဲ့အပြောအဆိုအကျင့်အကြံအပြင်ကျန်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာအလင်းတရားများကိုသူတစ်ပါးရှိမှထွန်လင်းပြီးဖျားသခင်ပေးတဲ့ထိုအလင်းတရားကိုအလေးထားကြရမှာဖြစ်ပါတယ်။အစာကျူးခြင်းကြောင့်ခံစားရတဲ့ကိုယ်ခန္ဓာဝေဒနာတွေအများကြီးရှိပါတယ်။အစာကျူးခြင်းကြောင့်အစာအိမ်ကိုဘယ်လိုထိခိုက်စေနိုင်သလဲ။အစာကျူးခြင်းကြောင့်အင်အားတွေဆုတ်ယုတ်လာပါတယ်။အစာခြေတဲ့အင်္ဂါတွေလည်းအားနည်းလာပြီးတော့ယောဂဗျာတွေတတိတဒံဝင်ရောက်လာပါတယ်။တကယ်လို့ကနဦးကလေးကယောဂရှိတဲ့သူတွေအစာကျူးလို့ရှိရင်သူတို့ရဲ့စွမ်းအားတွေဟာတစ်နှစ်တခြားရုတ်ရော်လာပါတော့တယ်။သူတို့ဟာမိမိတို့ရဲ့ဝမ်းပိုက်ထဲကိုထည့်လိုက်တဲ့အစာတွေခြေဖြတ်ဖို့မလိုလားအပ်တဲ့လှုပ်ဆောင်မှုတွေမှာခွန်အားတွေကိုအသုံးပြုနေကြပါတယ်။ချုပ်တီးခြင်းကိမဲ့မှုကြောင့်ခေါင်းကိုက်ခြင်းအစာမကြေခြင်းနဲ့လေထိုးလေအောင်ယောဂတွေကိုမကြာခဏခံစားရတတ်ကြပါတယ်။မနိုင်ဝန်တွေကိုဝမ်းပိုက်ထဲကိုထည့်မိခြင်းကြောင့်ရုပ်ပိုင်းဆိုင်ရာဖိစီးမှုတစ်ခုကိုခံစားလာရပါတယ်။ဥကောင်းဟာမကြည်မလင်ဖြစ်လာတယ်။ဝမ်းပိုက်ဟာလည်းမငြိမ်မသက်ဖြစ်လာပါတယ်။တခါတရံမှာဝမ်းပိုက်ဟာအာယုံခံစားမှုမရှိတော့ပါဘူး။အစာကျေချက်တဲ့အင်္ဂါတွေမှာလည်းခွန်အားတွေပျောက်ွယ်သွားပါပြီ။လူခန္ဓာကိုယ်စက်ရန်တရားရဲ့အဲ့ဒီအခြေခံအုတ်မြစ်ဟာတဖြည်းဖြည်းရင်းရိုင်လာပြီးတော့အသက်တာဟာလည်းမနစ်မြုပ်စရာဖြစ်လာပါတော့တယ်။တော်တရှိများရှိချိုးချံစွာစားတော့မယ်ဆိုရင်စင်စားချင့်ချိန်နိုင်တဲ့ခရိယံကင်းဆောင်တဦးပီပီတင်တို့ရဲ့အသက်တာနဲ့ကျမ်းမာရေးကိုရံပြုတ်မဲ့ဘယ်အရာကိုမှပါစပ်ထဲအဝေမခံပဲအစာအိမ်တကားကိုကာကွယ်စောင့်ရှောက်ပေးရမှာဖြစ်တယ်။ကျမ်းမာချင်းပြုပြပြောင်းလဲရေးဆိုင်ရာအလင်းတရားတွေကိုစောင့်ထိုင်လိုက်လျှောက်ဖို့လူတိုင်းမှာတာဝန်ရှိတယ်လို့ဘုရားသခင်မှတ်တော်မူပါတယ်။သွေးနှစ်ထည်ရောက်ချင်းကိုအောင်နိုင်ကြရမှာဖြစ်တယ်။ကိုယ်ခန္ဓာအစိပ်ပိုင်းအသီးသီးကိုအသက်သွေးများကိုဖြန့်ပေးတဲ့သွေးကြောကြီးတွေဟာကိုယ်အင်္ဂါထဲမှာတည်ရှိနေပါတယ်။လူတို့ရဲ့အစာအိမ်ထဲမှာထည့်လိုက်တဲ့အစာတွေဟာအုံနောက်ကိုအပူချိန်တက်နေတဲ့မီးဖိုကြီးလိုပဲဖြစ်စေပါတယ်။ပို့ပြီးတော့ရှော့ရှော့ပော့ပော့စားရမှာဖြစ်တယ်။ အစာအိမ်ကိုအလုံမများစေမဲ့ရိုးရိုးအစာတွေကိုစားရမယ်လူတွေမှာရှိတဲ့မကောင်းတဲ့စိတ်ဇောတွေကိုဖွံ့ဖြိုးမလာစေဖို့အလိုမလိုက်သင့်ပါဘူးအုံနောက်ထဲမှာသွေးတွေပြစ်ကြပိတ်ဆို့နေခြင်းဟာဝိညာဉ်တကူတွေကိုအားနည်းစေုံသာမကဘူးမကောင်းတဲ့ပင်ကိုယ်ဇိုက်ကိုလည်းအားကောင်းစေပါတယ်အမှန်တကယ်စားသုံးသင့်တဲ့အစာကတော့ကိုယ်ခန္ဓာတိဆောက်မှုကိုအားပေးတဲ့အစာအစာတွေထက်အသက်မုန်တည်ဟူသောဝိညာဉ်ရေးဆိုင်ရာအစာတွေကိုပို့ပြီးတော့များများစားသုံးသင့်ပါတယ်သင်တို့စားတဲ့အစာအစာတွေဟာပို့ပြီးတော့ရိုးစင်းလေလေသင်တို့အတွက်ပိုကောင်းလေလေဖြစ်ပါတယ်တောတရှင်များရှင်ကောင်းတဲ့အစာတွေဖြစ်ပေမဲ့ချုပ်တီးမှုမရှိဘဲတရလွန်စားတော့ခြင်းဟာအပြစ်ဖြစ်ပါတယ်အသားနဲ့ဆိုးရုပ်တဲ့အစာတွေကိုမစားရင်ပြီးရောကောင်းတဲ့အစာတွေကိုဂိတ်ဆုံးအောင်စားနိုင်ခွင့်ရှိတယ်လို့တချို့ကယူဆကြပါတယ်အဲ့ဒီယူဆဟာအဲ့ဒီအယူဆအဲ့ဒီယူဆချက်ဟာမှားယွင်းမှုတစ်ခုသာဖြစ်ပါတယ်ကျမချင်းပြုပြင်ပြောင်းလဲရေးသမားလို့ကိုကိုကိုဖွင့်ဟနေတဲ့သူများတော်မှအစာကျူးသူများဖြစ်နေကြပါတယ်အစာကြေအောင်အကြီးအကျယ်လှုပ်ဆောင်ခြင်းဖြင့်အစာအိမ်အားနည်းလာတဲ့တိုင်အောင်အစာတွေကိုအစာအိမ်ထဲကိုမဆမပြဲထည့်နေကြတယ်အဲ့ဒီအချိန်နဲ့မှာအုံနောက်အာယုံကျော်တွေဟာအစာချေချက်မှုမှာပါဝင်ကူညီနေရတဲ့အတွက်အသည့်အာယုံတွေဟာလည်းထိုင်းမင်းလာပါတယ်အာဟာရနဲ့ပြည့်ဝတဲ့အစာတွေဖြစ်ပေမဲ့လိုရာထက်ပိုပြီးတော့စားလာလို့ရှိရင်အုံနောက်အာယုံကျော်တွေကိုထုံထိုင်းစေပြီးအုံနောက်ခွန်အားတွေကိုလည်းအားနည်းသွားစေပါတယ်။အစာကျူးခြင်းဟာအလောက်ကျူးခြင်းထက်ပိုပြီးတော့ခန္ဓာကိုယ်ကျန်းမာရေးကိုထိခိုက်စေပါတယ်။စားတော့ခြင်းမှာချုပ်တီးမှုကင်းမဲ့ခြင်းဟာအလောက်လောက်တဲ့အခါမှာချုပ်တီးမှုကင်းမဲ့ခြင်းထက်အသည့်ဝိညာဉ်ဆိုင်ရာခွန်အားတွေကိုအကြီးအကျယ်ထိခိုက်ပျက်စီးစေပါတယ်။အစာချေချက်မှုဆိုင်ရာအင်္ဂါအစိတ်ပိုင်းတွေကိုပုံမအလုတ်များစေမဲ့အလွန်အကျွံများတဲ့အစာတွေကိုဝုံမလေးစေသင့်ပါဘူးအစာချေချက်မှုစနစ်အရသွေးအဖြစ်ကိုကူပြောင်းပေးနိုင်မဲ့အစာအတိုင်းအစာထက်ပိုပြီးတော့များတဲ့အစာတွေဟာအဲ့ဒီရန်တရားကိုပိတ်ဆို့မှုတွေကိုဖြစ်စေပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်တောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်
တရားဒေသနာတော်ကိုတိတ်ခါရောရဓမ္မစရာဦးတိမောင်ဆဲမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို
့။ချက်တော်တာချက်တမမိတ်ဆေပေါင်းတို့မင်္ဂလာပါ။မင်္ဂလာရှိတဲ့နေ့ရက်တွေလေးဖြစ်ပါစေ။ချက်တမိတ်ဆေများအားလုံးစေရုပ်ကိုပါရှင်လန်းချမ်းမြေ့ကြပါစေ။ချက်တော်တာချက်တမမိတ်ဆေပေါင်းတို့ဒီနေ့မှလည်းပဲနောင်နာတရားစတုထပိုင်းကိုကျွန်တော်နေ့လာကြရအောင်။နောင်နာတရားနဲ့ပတ်သက်ပြီးတော့ကျွန်တော်အားလုံးကလေ့လာကြတဲ့အခါမှာကျွန်တော်ရဲ့ဘဝသက်တာမှလို့ရှိရင်အလွန်မပင်အရေးကြီးတဲ့အတွက်ကြောင့်ဖြစ်ပါတယ်။ မိတ်ဆွေပေါင်းတို့ကျွန်တော်လောကပုရုษရှင်လူသားအားလုံးကအပြစ်တရားရဲ့အခကြောင့်ကျွန်တော်အားလုံးအပြစ်ကြေကျုံဘဝကိုရောက်နေကြတယ်။ဒါကြောင့်နေ့တဲ့နေ့ရမြကျွန်တော်အားလုံးကလည်းပဲအပြစ်တရားရဲ့အောက်မှာရောက်နေတဲ့အတွက်ကြောင့်အပြစ်တွေကိုနေတိုင်းလုံနေကြတယ်။အဲဒီတော့ဒီနေ့ကျွန်တော်ရဲ့အသက်တာမှာလည်းပဲဒီအပြစ်လုံနေတဲ့ခါမှာကျွန်တော်ကဆိုရှင်နောင်တရပြီးတော့ဘုရားသခင်ရှေ့တော်မှာသူ့ကျွန်တော်ကအရောက်လှမ်းလာပြီးတော့အရှိကိုရှိတိုင်းကျွန်တော်ဘုရားသခင်ထံမှာတင်ပြပြီးတော့ကျွန်တော်ဆုတောင်းဖို့ရန်အတွက်အလုံးမပင်တောင်းလျှောက်ဖို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ကြည်လိုက်တဲ့ခါမှာနောင်နာရတော့သူတို့ကဆိုရှင်တခါတည်းရမှာခရိယန်လို့အခေါ်ခံကြပြီးတော့သူတို့ကဆိုရှင်အဲ့ဒီအရာကိုအစွဲပြုတ်ပြီးတော့ကျွန်တော်တို့ဒီသူတို့လောက်ကောင်းပါသေးတယ်နော်သူတို့ဒီသူတို့ဤအကျင့်များတွင်ကျွန်တော်တို့ထက်သာ၍ကိုကိုညင်းပယ်ခြင်းအင်ဒွေဆောင်ခြင်းမျောမြင်ဝရိယစိုက်ခြင်းမရှိကြပါကျွန်တော်ကဲ့သို့ပင်သူတို့လည်းအပျော်အပါး၌ပျော်မွေ့ခြင်းကိုယ့်အလိုတို့လိုက်ခြင်းနှစ်သက်ကြပါれဆိုပြီးတော့လူတွေကဘာလို့ကြလဲဆိုတော့စင်ကြေပေးနေကြတယ်။တနည်းအားဖြင့်အခြားသောသူတို့ရဲ့အပြစ်များကိုကျွန်တော်ကဖော်ပြပြီးတော့မိမိရဲ့တာဝန်ပြတ်ကွက်မှုကိုစင်ကြေပေးတတ်ကြတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့တို့ပင်မဲ့လည်းပဲအခြားသောသူတို့ရဲ့အပြစ်များနဲ့ချိုးယွင်းချက်များကိုထောက်ပြပြီးတော့စုံတယောက်သောသူဟာဆိုရှင်အပြစ်ကိုမလွတ်နိုင်ပါဘူး။နော်မလွတ်နိုင်ဘူးအပြစ်ကိုမလွတ်နိုင်ဘူး။အကြောင်းကတော့ထာဝရဘုရားဆိုရှင်ကျွန်တော်တို့အမှားယွင်းသောလူကိုပုံသက်တည်းအဖြစ်နဲ့ပေါ်ပြထားတာမရှိပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့အစွန်တင်ကင်းသောဘုရားသခင်ကိုကျွန်တော်တို့ကဆိုရှင်ပုံသက်တည်းအဖြစ်ပေးတော်မူပါတယ်ဒါအပြင်မှာဆိုရှင်ခရိယန်တို့ခေါ်ရနေသောသူတို့ရဲ့အမှားကိုစွတ်စွဲနေတဲ့သူတွေဟာတာ၍ကောင်းသောတက်တာတာ၍မြင့်မြတ်သောပုံသက်တည်းကိုပြဖို့တင်တော်သူများဖြစ်ကြပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ရှင်တော်နေရရွှေဆိုင်မနေပါနဲ့မိတ်ဆွေပေါင်းတို့သင်ရဲ့အပြစ်ကိုစွန့်ပစ်ပြီးတော့သခင်ယေရှုအားဖြင့်စိတ်နှလုံးဖြူစင်ရန်ရှာဖွေခြင်းအမှုကိုရက်ရွှေမနေတော့ပါနဲ့။ဤအချက်နဲ့တို့ချင်းထောင်ပေါင်းများစွာသောသူတို့ဟာတို့ချင်းသာဝရဆုံရှုံခြင်းတို့ရောက်တဲ့တိုင်အောင်မားခဲ့ကြပါပြီ။အသက်တာတို့ချင်းတိုးတောင်းပြီးတော့မသေးကြချောင်းကိုအထူးပြောစရာလည်းမလိုတော့ဘူး။ဒို့ပင်မလဲပဲအပြစ်မှာနေမွန်းလျက်နေရန်ရွေးချယ်ခြင်းဖြင့်ဖခင်သခင်ရဲ့တန်ရှင်းသောဝိညာဉ်တော်ကတောင်းပန်နှိုးဆော်သောအတန်တော်ကိုလိုက်နာဖို့ရန်နောင်နေခြင်း၌ကြောက်စရာကောင်းသောဘေးဥပါဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဤကဲ့သို့အပြစ်၌နေလိုတဲ့အတွက်ကြောင့်ဤကံမှန်နောင်နေနေခြင်းဖြစ်ပါတယ်အပြစ်ရသောရှင်မြည်မြလောက်သင်းငယ်သည်လို့ထင်ရတော်လည်းပဲ၎င်းကိုကျင့်ရင်အကန့်အသတ်မရှိသောဆုံရှုံခြင်းကိုသာဖြစ်စေလိမ့်မယ်မိတ်ဆွေပေါင်းတို့ကျွန်တော်တို့မအောင်မြင်သောအရာဟာသောရှင်ကျွန်တော်တို့ကိုနိုင်နေလေရဲ့ကျွန်တော်တို့အားလို့ရှင်ဖြစ်စည်းခြင်းတို့ရောက်စီရစီမံလိုက်မယ်အာရနဲ့အေဝါတို့ကဆိုရှင်တော့တားမြစ်ထားရဲ့အပင်ရဲ့အသီးကိုစားခြင်းလောက်သေးငယ်တော့အမှုကလေးအတွက်ဘုရားသခင်ရဲ့မိမ့်မာတော်မူတဲ့အတိုင်းကြောက်စရာကောင်းသောအကြောင်းအရာဖြစ်နိုင်လိမ့်မယ်မဟုတ်လို့မိမိတို့စိတ်၌တွေးထင်ကြလေတယ်တို့ရတွင်ဤသေးငယ်တော့အမှုကလေးဟာဘုရားသခင်ရဲ့မပြောင်းလဲတန်ရှင်းသောပညတ်တရားတို့ကိုလွန်ကျူးခြင်းကြောင့်ထိုအမှုဟာဆိုရှင်လူအားဖျားသခင်နဲ့ဝေးကွာစီပြီးတော့ကျွန်တော်ရဲ့လောကတဲသို့တည်ခြင်းတရားလမ်းဟာဆိုရှင်တကားကိုဖွင့်ပေးပြီးတော့မပြောပြနိုင်လောက်အောင်များပြားတဲ့အပြစ်တွေကိုတက်ရောက်လာစီတယ်လူရဲ့နားမထောင်ခြင်းအမှုကြောင့်ကာလအဆက်ဆက်ကျွန်တော်တို့ဟာကဘာမြေကြီးမှာငိုကြွေးတာများကိုအစဉ်သဖြင့်ကြားနေကြရပြီးတော့ဖန်ဆင်းထားတော်မူသောအရာအပေါင်းတို့ကလည်းပဲယောဂခံစားနေရတာညင်ညူဒုက္ခရောက်လျက်ရှိနေကြတာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့လူဟာဖျားသခင်ကိုပုံကံခြင်းကြောင့်ကောင်းကင်၌ပင်ထိခတ်ခြင်းခံခဲ့ရတယ်ကရဏီကောင်းဟာဆိုရှင်ပညာတော်ကိုလူကျူးခြင်းအပြစ်များဖြေလွတ်ဖို့ရန်အတွက်လိုအပ်တဲ့အလွန်အံ့ဩဖွယ်စွန့်စားပူဇော်ခြင်းရဲ့အထိမ့်မှတ်အဖြစ်နဲ့တည်ရှိနေတယ်အပြစ်ကိုသေးငယ်ပေါ်ဆသောအရာကလေးကဲ့သို့ကျွန်တော်တို့ဟာဆိုရှင်မထင်မမှတ်အဖူမိတ်ဆွေပေါင်းတို့လူကျိုးခြင်းအမှုတိုင်းဟာဆိုရှင်သခင်ခရစ်တော်ရဲ့ကြီးသူတော်ကိုအမှုမထားညင်းပေါ်တော်အမှုတိုင်းဟာဆိုရှင်တော့သင်ရပေါ်၌ပြန်၍ထိခိုက်လာလိမ့်မယ်မိတ်ဆွေပေါင်းတို့စိတ်နှလုံးကိုခိုင်မာစေပြီးတော့စိတ်ဆန္ဒကိုဆုံးယုတ်စေပြီးတော့သိနာလေတတ်တဲ့ညံကိုထုံတိုင်းစေပြီးတော့ဖခင်သခင်ရဲ့ဝိညာဉ်တော်ကကျင်းနာစွာနှိုးဆော်တိုက်တွန်းနေတာကိုလည်းပဲလိုက်နာလူစိတ်တွေကဆိုရှင်နဲပါလာလိတာမကပဲနဲ့လိုက်နာနိုင်တဲ့တတ္တိတွေကလည်းပဲရုတ်လျော့သွားစေလိမ့်မယ် ဒါကြောင့်အများသောသူတို့ဟာမိမိတို့အလိုရှိတဲ့မကောင်းတဲ့လမ်းကိုရှောင်ရှားနိုင်နိုင်မယ်လို့ထင်မှတ်ပြီးတော့မိမိတို့အแทမှာတို့ချင်းလှုပ်ရှားထားကြွနေတဲ့စိတ်ကိုစိတ်ငြိမ်နေစေတတ်ကြတယ်ချစ်တတ်မိတ်ဆွေပေါင်းတို့ကရုဏာတော်နဲ့ဖိတ်ခေါ်ခြင်းကိုသူတို့ဟာတို့ချင်းအရေးမဆိုင်ဘဲနဲ့နေမယ်ဆိုရင်မကြာခဏထပ်ခါထပ်ခါဤကဲ့သို့ဖိတ်ခေါ်ခြင်းကိုကြားနိုင်တယ်လို့ထင်မှတ်ကြလိမ့်မယ်တန်ရှင်းသောဝိညာဉ်တော်ကိုအညိုးထားပြီးတော့စာတန်ရဲ့အလိုတို့လိုက်နေကြပြီးတဲ့နောက်မှာအလွန်ကြောက်မဖွယ်အကောင်းဆုံးအချိန်မှာလို့ရှင်တော့သူတို့ဟာမိမိရဲ့လမ်းကိုပြောင်းလဲနိုင်ကြလိုက်မယ်လို့ထင်မှတ်နေကြတယ်။သို့ပေမဲ့လည်းပဲဒီအမှုကိစ္စကိုအလွယ်တကူနဲ့မပြုလုပ်နိုင်ဘူးမိတ်ဆွေပေါင်းတို့။အသက်တာတစ်လျှောက်လုံးမှာလို့ရှင်တွေးကြုံတင်ကြားခဲ့ရတဲ့ဘ ഹു တုတတို့ဟာအချင်းကိုလုံးလုံးဖန်တီးနေတဲ့ဖြင့်အနည်းငယ်သောသူတို့သာထိုအချိန်၌သခင်ယေရှုရဲ့ပုံသဏ္ဍာန်ကိုလက်ခံရန်လိုလားတတ်ကြတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်မာသောအကျင့်တစ်ခုအပြစ်ရှိသောအလိုဆန္ဒတစ်ခုပင်လျင်ဆက်လက်ပြိုကျင့်ကြံစီနေခဲ့သောအေးဝင်ကလေးတရားရဲ့တကိုးတော်အားလုံးကိုအဆုံး၌ပယ်ပြောက်သွားစေလိမ့်မယ်အပြစ်၌နေမိုးနေသောအပြစ်ရှိသည်များဟာဖျားသခင်ကိုမနစ်သက်စေရန်စိတ်ဝိညာဉ်ကိုခိုင်မာစေလိမ့်မယ်ဖျားသခင်ကိုမကြည်ညိုသောသဘောဟာတို့ရှင်စိတ်ခိုင်မာသောသူဒါမှမဟုတ်တမာတရားတို့ကိုမိုင်မဲစွာအမှုမထားသောသူမိမိစိုက်ပျိုးသောအရာရဲ့အသီးနှံကိုအဆုံး၌ရိပ်ရလိမ့်မယ်ဆိုးသောအမှုကိုပေါ်ပေါ်ဆဆထင်မှတ်တတ်သောသူတို့အကြောင်းနဲ့သက်ဆိုင်ပြီးတော့တမာကျန်းစာမှာအပြစ်ရှိသောသူသည်မိမိအပြစ်အကျိုးဖြင့်ချီးနှောင်ခြင်းကိုခံရလိမ့်မယ်ဆိုပြီးတော့ပညာရှိတပါပြောသောစကားများထက်တာပြီးတော့เจ้าเสียกองတော့ตรีเปสกาမရှိတော့ကြီးဒါကြောင့်တုတ်တန်ကြံခန်းချင်းကအပိုက်ငယ်20နှစ်ကတော့မိမိအပြစ်ကြိုးတို့ဖြင့်ချီနောင်ချင်းကိုခံရလိမ့်မယ်လို့တမချန်းစာကဖော်ပြထားတာဖြစ်တယ်ချစ်တဲ့မိတ်ဆွေဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာကိုကူကိုသူကျွန်တော်ကအထင်မကြီးဖို့အလုံးမပင်ရေးကြည့်တယ်အပြစ်တရားရဲ့ခါခါကျွန်တော်ကသိချင်းမှန်နေတယ်အာရန်နဲ့အေးဝနော်မှားရင်စွာရွေးချယ်မှုသူတို့ရဲ့ဘဝတတမှာသင်းငယ်တယ်လို့ထင်ရတဲ့အရာလေးကတကယ်ပဲကြီးမားတယ်ဆိုတာကိုကြောက်စရာကောင်းလောက်အောင်ဖြစ်ပျက်ခဲ့တဲ့အရာကယာဇဝင်ကကျွန်တော်ရဲ့ဘဝမှာစာတင်လောက်အောင်ယနေ့ကျွန်တော်ခံစားနေရတာဖြစ်တယ်မိဦးဖောက်ဖြစ်တဲ့အာရနဲ့အေးဝရဲ့အရွေးချယ်မားခဲ့မှုနားမထောင်ခြင်းရဲ့အကျိုးအပြစ်ကိုအပြစ်လို့မထင်ခဲ့တဲ့အမှုကိစ္စကြောင့်ယနေ့ကျွန်တော်ကဆိုရှင်ကမ္ဘာလောကမှာရှိတဲ့ပုရောဟိတလူသားတွေကအပြစ်တရားရဲ့အခကိုကျွန်တော်ကခံရတာဖြစ်တယ်။ဒါကြောင့်အပြစ်ကိုသိငယ်ပေါ်ဆသောအရာလေးကဲ့သို့ကျွန်တော်ကမထင်မမှတ်ဖို့ရန်အတွက်အလုံးမပင်ရည်ကြည်တယ်။ဒါနဲ့ကျွန်တော်ရဲ့ပြုတ်ခဲ့တဲ့အပြစ်ကိုကျွန်တော်ကဆိုရှင်ပေါ်ပေါ်တန်တန်နဲ့ပေါ်ပေါ်ဆဆနဲ့ကျွန်တော်ကဆိုရှင်ခံယူသွားမယ်ဆိုရင်အဲ့ဒါကပဲအလေးအကျင့်လို့ဖြစ်လာပြီးတော့နောက်တစ်ချိန်မှာကျွန်တော်ကဆိုရှင်လုံးဝဖြတ်တောက်လို့မရတဲ့အပြစ်ကြီးကြီးမားမားတွေကိုကျွန်တော်ကကျွလို့နေမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့အဲ့ဒီကျွန်တော်တို့ရဲ့မစင်မချင်းပြုတ်ခဲ့တဲ့လူသားတွေရဲ့အပြစ်ကြောင့်ကိုတော်ဘုရားသခင်ကကရဏီကုန်းမှာပညာတော်ကိုလူချိုးခြင်းအပြစ်များကိုဖြေလွတ်ဖို့ရန်အတွက်သူပါတို့ချင်းကျွန်တော်တို့အလွန်အံ့ဩဖွယ်ကောင်းလောက်သောစွန့်စားမှုဖြင့်ပူတော်ခြင်းအထိတ်မှကိုကျွန်တော်ကိုပြုတ်ပေးခဲ့တာဖြစ်တယ်ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာတို့ချင်းအဲ့ဒီအပြစ်အတွက်ကြောင့်ကိုတော်ဟာတို့ရှင်ကျွန်တော်တို့ပေးဆက်ခဲ့ပြီးသွားပြီကိုတော်ရဲ့ပူဇော်ခြင်းဟာတို့ရှင်ကျွန်တော်အားလုံးတို့အလုံးမပင်မြင့်မြတ်သောရစ်ဖြစ်တယ်အဲ့တော့ဒီနေ့ကျွန်တော်ရတက်တာမှာလည်းပဲဖခင်သခင်ရှေ့တော်မှောက်မှာမနစ်ညို့တဲ့အမှုညာတွေကိုရှောင်ရှားပြီးတော့ကိုတော်ဖာဖခင်သခင်ရဲ့အလိုပညာတော်တရားရဲ့အလိုတော်တိုင်းကျွန်တော်ရတက်တာမှာလိုက်လျှောက်ခြင်းအပြင်ကိုတော်ဖာဖခင်ကိုတကယ်ယုံကြည်ကိုးစားတဲ့ဖခင်သခင်ရဲ့သားသမီးရောက်တိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုနေတဲ့ကိုချိုးလိုက်ပါချစ်တော်မိတ်ဆွေများအားလုံးပေါ်ပြကောင်းချီးချပေးပါစေ။အာမင
်။ Ya ya dai ha chin ni dai ko ko do alu do ne pi song ne kaung sa de ka chi ma
ta sa. တော်တော်ရှင်များရှင်
ဝိညာဉ်စားပြဖတ်ကြားခြင်းအစီအစဉ်မှာဒုက္ခချမ်းသာလမ်းညွှန်စာအုပ်မှာခွန်အားရယူသွားမှာဖြစ်ပါတယ်မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေးစုအပေါင်းကိုရယူကြပါစို့
အမှုဆောင်ခြင်းနဲ့အသက်ရှင်ခြင်းဖခင်သခင်သည်မိုးကိုဆက်ဝန်းကြီးတွင်အသက်ရှင်ရေးအလင်းနှင့်ဝမ်းမြောက်ပျော်ရွှင်ရေးတို့၏အခြေမိဖြစ်တော်မူ၏နေမှထွက်လာသောအလင်းရောင်ကဲ့သို့၎င်းစီထွက်နေသောစမ်းကြောင်းရီမှထွက်လာသောရေစီကြောင်းများကဲ့သို့၎င်းဖယားသခင်ထံတော်မှကောင်းချီးမင်္ဂလာများသည်ကိုရော၏တရဝါပေါင်းတို့ထံတက်ရောက်လာကြ၏လူတို့၏စိတ်နှလုံးထဲ၌ဖယားသခင်အသက်သည်ရှိနေလျှင်၎င်းသည်အခြားသူများထံသို့မေတ္တာနှင့်ကောင်းချီးမင်္ဂလာများကိုတက်ရောက်စေလိမ့်မည်ကျွန်ုပ်တို့ကယ်တင်ရှင်၏ပျော်မွေ့ဖွယ်အမှုကကြဆုံပြောင်းလဲနေသောလူများကိုမြင့်တင်လျက်ရွေးနှုတ်ကယ်တင်ခြင်းအလုပ်တွင်တည်ရှိ၏ဤတွေ့ကြောင့်ကိုရော်သည်မိမိအသက်တာကိုနှမျောတော်မမူဘဲလက်ဝါးကားတိုင်း၌ရိတ်ထားခြင်းကိုခံရ၏။ရှက်ဖွယ်သောအမှုကိုပမာဏပြုတော်မူမူပါ။ထို့ကြောင့်ကောင်းကင်တမန်တို့သည်သူတစ်ပါး၏ပျော်ရွှင်ဝမ်းမြောက်ရေးအတွက်ဆောင်ရွက်မှုတွင်အမြဲပါဝင်ကြလေသည်။ဤမှုသည်သူတို့၏ပျော်မွေ့ဖွယ်ရာဖြစ်၏။အကျင့်နှင့်အဆင့်အတန်းတို့တွင်နေရာတိုင်း၌ပင်ယုံညံ့၍အောက်တန်းကြသောသူတို့အားစောင့်ရှောက်ပြုစုခြင်းအမှုကိုတကူကောင်းကြံစည်တတ်သောစိတ်ရှိသူတို့ကအလွန်နှိတ်ကြသောအမှုဟုသဘောထားတတ်ကြတော်လေထို့မှုပင်လျှင်အပြစ်ကင်းသောကောင်းငင်တမန်တို့၏အလုပ်ဖြစ်သည်သခင်ခရစ်တော်၏ကိုယ်ကိုစွန့်သောမြစ်တာနှင့်ပြေဝသောစိတ်သဘောမျိုးသည်ကောင်းငင်တဝင်းလုံးကိုလွှမ်းမှုသောသဘောဖြစ်သည်ဤသဘောမျိုးသည်သခင်ခရစ်တော်၏တပည့်တော်တို့၌ရှိရကြမည်သောဤလုပ်သည်သူတို့ပြုရကြမည်အလုပ်ဖြစ်၏သခင်ခရစ်တော်၏မြစ်တာတော်သည်စင်နလုံးထဲ၌ကဲအောင်နေသောအခါမွေးကြိုင်သောအနှံ့ထုံကဲ့သို့၎င်းကိုဖုံးအုပ်၍မထားနိုင်ကျွန်ုပ်တို့နှင့်ဆက်ဆံမိကြသောသူအပေါင်းတို့သည်၎င်း၏သက်ရှင်ခြင်းတကိုးကိုသိမြင်ရကြလိမ့်မည်စင်နလုံးထဲ၌ရှိသောသခင်ခရစ်တော်၏သဘောမျိုးသည်တဲကနာရထဲတွင်ရှိသောစမ်းရည်တွင်နှင့်တူလျင်တရဝအပေါင်းတို့ကိုအားဖြင့်လန်းဆန်းစေရန်စီစဉ်၍ပျက်စီးတော်မူဖြစ်တော်သူတို့အားအသက်ရည်ကိုတောက်ရင်စိတ်အားထက်သန်လာစေ၏လူတော်ဝါတို့ပေါ်၌ကောင်းကျိုးသက်ရောက်၍သူတို့၏အခြေအနေကိုမြင့်တင်ဖို့အတွက်ကိုတော်သည်အမှုဆောင်ရွက်သည့်ဤသူဆောင်ရွက်လူတော်ဆန္ဒ၌သခင်ယေရှု၏မြင့်တာတော်သည်ထင်ရှားလာလိမ့်မည်။ထိုဆန္ဒသည်ကောင်းရင်ခမည်းတော်၏ဆောင်ရှောင်ပြုစုခြင်းခံရသောတရဝါအပေါင်းတို့ပေါ်၌မြင့်တာကျင်နာတနာခြင်းနှင့်ထောက်ထားဆန္ဒခြင်းတို့ကိုထားရှိလာစေလိမ့်မည်။မြေကြီးပေါ်၌သခင်ခရစ်တော်နေထိုင်တော်မူခဲ့သောအသက်တာသည်အေးစေ၍ကိုကျိုးကသာငှက်ွက်တော့အသက်တာမျိုးမဟုတ်ပဲကိုတော်သည်ပျောက်ဆုံးနေသောလူတော်ဝါတို့ကိုကယ်တင်ရေးအတွက်မနေမနာစိတ်အားထက်သန်စွာကြိုးစား၍အမှုဆောင်ရွက်တော်မူ၏နွားစခွက်မှကရာနီကုန်းနိုင်အောင်ကိုကိုညင်းပယ်သောလမ်းကိုလျှောက်လိုက်၍ခက်ခဲသောအလုတ်တာဝန်ပင်မန်းသောခရီးအာရင်ကုန်ခန်းစီသောစိုးရင်တော့ကနေအလုတ်ကျန်းများကိုရှောင်ကျင်ရန်ကြံစီတော်မူမူပါကိုတော်ကလူသားသည်သူတစ်ပါးကိုစေစားခြင်းကမလားသူတစ်ပါးသည်အစီကိုခံခြင်းက၎င်းမိမိအသက်ကိုစွန့်၍လူများကိုရွေးခြင်းက၎င်းကြွလာသည်ဟုမိန့်တော်မူ၏မှတ်သင်ခန်းကြီး20ခန်းငယ်20ရှင်ဤရာသည်ကိုတော်၏အသက်တာတွင်အကြီးဆုံးရည်ရွယ်ချက်ဖြစ်သည်ဤရာမှလွဲ၍အခြားသောအမှုများသည်၎င်းအရာ၏တဆင့်ခံမိခိုးနေသောအရာများဖြစ်သည်ဖခင်သခင်အလိုတော်ကိုဆောင်လျက်အမှုတော်ကိုပြည့်စည်ခြင်းသည်ကိုတော်၏စားစရာဖြစ်၏ကိုတော်၏အမှုတော်တွင်ကိုယ်ကိုအမှုထား၍ကိုကျိုးရှာခြင်းသဘောများမရှိချေထို့ကြောင့်အခြားသောသူတို့သည်ကောင်းကင်ဆုလန့်လက်ဆောင်ကိုပါဝင်ခံစားခွင့်ရရှိမည်အကြောင်းသခင်ခရစ်တော်၏ကျေးဇူးတော်ကိုခံယူရရှိသောသူတို့သည်စွန့်စားခြင်းအမှုတစ်စုံတစ်ခုကိုပြုလုပ်ရင်အသင့်ရှိကြလိမ့်မည်သူတို့နေထိုင်ဖို့ရန်အတွက်လောကအားတာ၍ကောင်းစီရန်တတ်နိုင်သမျှပြုပြင်ကြလိမ့်မည်ဤသဘောမျိုးသည်အမှန်စိတ်နှလုံးပြောင်းလဲသောသူတို့မှဧကံမှန်ထွက်ပေါ်လာသောအရာဖြစ်သည်တစုံတယောက်သည်သခင်ခရစ်တော်ထံသို့ရောက်ရှိလာသည်နှင့်တပြိုင်နက်သခင်ယေရှုသည်အဖိုးတိုက်သောမိတ်ဆွေဖြစ်သည်ဟုသူတစ်ပါးအားဖော်ပြလိုသောဆန္ဒသည်သူ၏စိတ်ထဲ၌ဖြစ်ပေါ်လာ၏ကျွန်ုပ်တို့သည်သခင်ခရစ်တော်၏ဖြောင့်မတ်ခြင်းဝိညာဉ်ကိုခြုံရ၍မိမိတို့ထဲ၌ကဲအောင်နေတော်မူသောဝိညာဉ်တော်၏ဝမ်းမြောက်ခြင်းနှင့်ပြည့်ဝလာလျင်မိမိတို့ရရှိသောငြိမ်သက်ခြင်းကိုမိမိတို့အဖို့သာတင်ထားနိုင်ကြလိမ့်မည်မဟုတ်သာရဖျားသည်ကောင်းမြတ်တော်မူသည်ကိုမည်စံလျက်သိမြင်ရလျင်ကျွန်ုပ်တို့သည်တစုံတရာကိုပြောပြလိုကြလိမ့်မည်ဖိလိပ္ပုကဲ့သို့ကိုရောကိုတွေ့ရှိသောအခါအခြားသူများကိုကျွန်ုပ်တို့သည် ကိုရောထံသို့ယူဆောင်လာကြလိမ့်မည်။ကျွန်ုပ်တို့သည်သူတို့အားသခင်ခရစ်တော်၏နှစ်သက်ဖွယ်သောအကြောင်းများနှင့်ယခုမမြင်ရသေးသော်လည်းနောက်ကာလ၌ဤလောကတွင်ပင်တကယ်ပင်တည်ရှိမည်ဖြစ်သောစည်းစိမ်များအကြောင်းကိုဖော်ပြလိုကြလိမ့်မည်။သခင်ယေရှုရှောက်တော်မူသောလမ်းကိုလိုက်လျှောက်ရင်းပြင်းထန်သောအလိုဆန္ဒရှိလိမ့်မည်။မိမိတို့ပတ်လည်နိုင်ရှိသောသူတို့သည်ဤလောက၏အဖြစ်ကိုဆောင်သောဖခင်သခင်တိုးတက်ငယ်ကိုကြည့်ရှုနိုင်ကြမည်အကြောင်းကျွန်ုပ်တို့၏စိတ်နှလုံးထဲ၌စိတ်အားကြီးသောတောင်းတခြင်းရှိလိမ့်မည
်။သောတာရှင်များရှင်ဒုက္ခချမ်းသာလမ်းညွှန်စာအုပ်မှထကြပြီးသွားတဲ့ဒင်းစကားများကိုကြားသိရခြင်းအပြင်မိတ်ဆွေတို့တူစီရဲ့တရားမှာဝိညာဉ်ခွန်အားများစွာရရှိကြပါစေ။သုတရှင်များအားလုံးကိုထာဝရဘုရားသခင်ထံသို့မျက်စိမှညီတဲ့ချင်းကောင်းချီးမင်္ဂလာများတွန်းလုံးချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါလေ။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနောက်ဒေါက်တာဆင်ခဲ့ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။